Please. တော်ရှင်ပေါင်းမင်္ဂလာနေ့နေခင်ဖြစ်ကြပါသည်ခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2018ခုနှစ်အောက်တိုဘာလ4ရက်စာသားပလင်းညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနံပါတ်19925ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါခင်ဗျာ
။ကျွန်တော်အောင်လင်းပါဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်တရားရုံးချုပ်ရဲ့လက်လက်နေတဲ့တရားစီရင်တူနေရမှာအစားထုတ်ဖို့အစပြုခံထားတဲ့ Brett Kavanaugh ကိုခန့်အပ်တင်မတင်ထက်လွတ်တော်မှာအစောလုံးစနေနေ့လောက်မဲခွဲဆုံးဖြတ်ပွဲရှိနေပါတယ်။အိန္ဒိယမှာတရားမဝင်ရောက်နေတဲ့ Roger Muslim တချို့ကိုပထမဆုံးအကြိမ်ဖြစ်အိန္ဒိယနိုင်ငံကမြန်မာနိုင်ငံဘက်ခြမ်းလွှတ်ပြောင်းပေးလိုက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတင်ကြီးထိုင်နေတူညင်ညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။တဘာဝတည်ရင်ဇာတာတွေထိန်းသိမ်းရေးအတွက်မှောင်ခူရောင်းဝယ်နေတဲ့တရားမဝင်ဖန်ဆီးတက်ဖြတ်ခဲ့တဲ့စင်စွေနဲ့တိရစ္ဆာန်အပိုင်းအစတွေကိုအစိုးရကမီးရှို့ဖျက်ဆီးလိုက်ပါတယ်။တခါယူရိုစေဝထိန်းချုပ်ဒေသမှာဖန်ဆီးရတဲ့ခရစ်ယာန်ဓမ္မဆရာတချို့ကိုပြန်လွှတ်ပေးလိုက်ပါတယ
်။ဟိုကဓမ္မဆရာတွေပြန်လွှတ်လာတယ်လို့ကြားတယ်။ဆရာကျော်ကျော်လေးလွှတ်လာတယ်လို့ကြားတယ်။
သတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာရန်ကုန်တိုင်းအစိုးရကတော့တရားမဝင်တင်သွင်းနေတဲ့နိုင်ငံသားအရက်တွေပေါ်ပို့ပြီးတင်းကျပ်မယ်လို့ဆိုလိုက်ပါတယ်ဒီလိုသတင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပါလိမ့်မယ်ခင်ဗျာ
အမေရိကန်တရားရုံးချုပ်ရဲ့လက်လက်နေတဲ့တရားစီရင်တူနေရာမှာအစားထုတ်ဖို့အစိုးရခံထားတဲ့ Brett Kavanaugh ကိုခန့်အပ်တင်မတင်ထက်လွတ်တော်မှာအစောဆုံးစနေနေ့လောက်မဲခွဲဆုံးဖြတ်ပွဲရှိနေပါတယ်။ဒါပေမဲ့တရားစီရင် Kavanaugh ဆက်ကြောသက်အရွယ်မှာလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားခဲ့ကြောင်းဆွဆွဲချက်နဲ့ပထမနှစ်ကောလိပ်ကျောင်းသားဘဝမှာနောက်ထပ်အမျိုးသမီးတူကိုမဖော်မရလုပ်မှုဆွဆွဲချက်တွေအတွက်ပြည်တော်စုစုံစမ်းစစ်ဆေးရေးဗျူကို FBI ရဲ့စစ်ဆေးတွေ့ရှိချက်တွေကိုထက်လွတ်တော်ကိုယ်စားလှယ်ဒီကနေ့လေးလာသုံးသပ်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။တရားစီရင် Kavanaugh ကတော့ဆွဆွဲချက်တွေကိုငြင်းဆန်ထားတာပါ။ရသက်ပန်တရားရုံးချုပ်တရားစီရင်ယာရုခန့်အရာမှာအမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုကြားသဘောထားကွဲလို့ရှိတဲ့အစဉ်လာတိုင်းအခုနောက်ဆုံးမှလည်းရွေးချယ်ရေးလုပ်ငန်းစဉ်ကိုမလိုအပ်ဘဲချက်ချအောင်အချိန်ဆွဲနေတယ်ဆိုပြီးဒီမိုကရက်တီအပေါ်လွှတ်တော်မှာလူများစုဖြစ်တဲ့ Republican တွေကဆွဆွဲနေပြီးဒီမိုကရက်တီကတော့ဆွဆွဲချက်တွေကိုချက်ချနဲ့နဲ့မစစ်စစ်ပဲအရင်စလိုတည်ပြဖို့ကြိုးပမ်းနေတယ်ဆိုပြီးပြောဆိုထားတာပါထက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌ Chuck Grassley ကတော့ FBI ရဲ့စုံစမ်းတွေ့ရှိချက်တွေကိုကော်မတီကလက်ခံရရှိခဲ့တဲ့အကြောင်းနဲ့ဒီနေ့မနေ့ပိုင်းမှာပဲပြောဆိုလိုက်ပြီးချက်လက်တွေကိုပါတီနှစ်ခုစုံကအမတ်တွေညီညွတ်ညီမျှလေ့လာဆန်းစစ်နေအောင်စီစဉ်သွားဖို့ကော်မတီဝင်ထိတ်တဲဒီမိုကရက်ကိုယ်စားလှယ် Dianne Feinstein နဲ့သဘောတူညီချက်ရရှိခဲ့ကြောင်းလည်းပြောဆိုခဲ့တာပါ FBI ရဲ့အစိုးရခန်းစားလျှို့ဝှက်အစဉ်ဖြစ်တဲ့အတွက်လွှတ်တော်ရဲ့အထူးလုံခြုံရေးအဆောင်မှာလေ့လာဖတ်ရှုခွင့်ရမှာဖြစ်ပြီးအများပြည်သူသိအောင်ထုတ်ပြန်မှုရှိမှရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး
ဟေတီဆူဒန်နီကာရာဂွာနဲ့အယ်ဆာဗေဒိုနိုင်ငံတို့ကလူပေါင်း3သိန်းလောက်ကိုအမေရိကန်ပြည်တော်စုအတွင်းနေထိုင်အလုပ်လုပ်ကန်ခွင့်ပြုထားတဲ့ယာယီအကာအကွယ်ပေးတဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရန့်အစိုးရဘက်ကအဆုံးသတ်မဲ့အရေးဖက်ဒရယ်တရားသူကြီးတဦးကတားမြစ်မိန်ထုတ်ပြန်လိုက်ပါတယ်ထာနေပြန်ရေးအတွက်ဘေးကင်းလုံခြုံမှုမရှိတဲ့နိုင်ငံတွေဒါမှမဟုတ်လဲသဘာဝဘေးဒဏ်နဲ့ရင်ဆိုင်နေရခြင်းအတွင်းထာနေပြန်လာမဲ့သူတွေအတွက်အပြည့်အဝဆောင်ရွက်မပေးနိုင်တဲ့နိုင်ငံတွေအတွက်အမေရိကန်အစိုးရအနေနဲ့ယာယီအကာအကွယ်ပေးရေး TPS ပေးနိုင်ပါတယ် TPS အစီအစဉ်ကိုပယ်ဖျက်လိုက်ရင်တော့ဒီအစီအစဉ်နဲ့အမေရိကန်ပြည်ထောင်စုအတွင်းနေထိုင်သူတွေကိုထာနေပြန်ပို့ရမှာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းခရိုင်တရားရုံးတရားသူကြီးအက်ဒဝတ်ချန်ကမနစ်ပုံထုံးနဲ့ထုတ်တဲ့အမိန့်နဲ့မှာတော့ဒီလိုသာတရားရုံးကတမ်းမြင့်မိန်မထုတ်ဘူးဆိုရင်တော့ TPS ယာယီအကာအကွယ်ပေးမှုအရာနေထိုင်ကြသူတွေနဲ့သူတို့ကလေးတွေဟာတေချာပေါက်အကြီးအကျယ်ဒုက္ခရောက်အခက်တွေ့ကြရမယ်လို့ပြောဆိုထားပါတယ်နိုင်ငံလေးခုအတွက်ယာယီအကာအကွယ်ပေးရေးအစီအစဉ်ကိုအဆုံးသတ်မဲ့အစိုးရရဲ့ဆုံးဖြတ်ချက်ကိုတရားရုံးဘက်ကအပြစ်သက်စီရင်ဆုံးဖြတ်ပြီးတဲ့အချိန်ထိအစိုးရဘက်ကဒီအစီအစဉ်ကိုရှင့်မြဲအတိုင်းဆောင်ရွက်ရမယ်လို့လည်းတရားသူကြီးကပြောဆိုထားပါတယ်။တရားရေးဌာနဘက်ကတော့တရားရုံးရဲ့တာမြင့်မိန်ကိုမနစ်ပုံထုံးနေ့ကကြေညာချက်ထုတ်ပြီးဝေဖန်ထားပါတယ်ရှင်
။နျူကလ িয়ার နဲ့ကက်သက်တာစီရေးဖွဲ့ OPCW ပါဝင်ရုရှားကစိုက်ဘာအင်တာနက်ကနေတက်ခတ်ဖို့ကြိုးပမ်းမှုအများပြားရှိခဲ့တဲ့အကြောင်းနယ်သာလန်နိုင်ငံကဆွဆွဲလိုက်ပါတယ်။ဧပြီလထဲမှာတော့ OPCW ရုံးချုပ်နဲ့ကဲ့ရဲ့စာအုပ်တစ်ခုမှာထောက်လိုင်းခရီးရင်းနဲ့အတူရုရှားစစ်ထောက်လိုင်းဖွဲ့ဝင်၄ယောက်ကိုဖမ်းဆီးမိခဲ့ပြီးနောက်နိုင်ငံကနေနှင်ထုတ်ခဲ့ကြောင်းလည်းနယ်သာလန်အနာဝင်ဒီနေ့ပဲပြောဆိုလိုက်ကြပါ။ OPCW ဖွဲ့က ဗြိတိန်နိုင်ငံမှာရုရှားထောက်လှမ်းရောင်းအစိတ်သိမ်းခဲ့တဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့နိုင်ငံအဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။ရုရှားကတော့ထောက်လှမ်းရောင်းဆာဂစ်စကရပယ်အစိတ်သိမ်းတဲ့ကိစ္စသူတို့လက်ချက်မဟုတ်တဲ့အကြောင်းငြင်းဆန်ထားတာပါ။အခုစိုက်ဘာတက်ခတ်မှုက OPC လူရဲ့စုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်မှုရှိမှရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးကြောင်းလည်းနယ်သာလန်အာဏာပိုင်ကပြောပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတော့နယ်သာလန်နိုင်ငံရဲ့ဆွဆွဲချက်ဟာစိတ်ကူးယဉ်နာတာဖြစ်တယ်ဆိုပြီးပယ်ချခဲ့တာပါ။ရုရှားရဲ့စိုက်ဘာတက်ခတ်မှုနဲ့ပတ်သက်လို့ဆွဆွဲနေတဲ့ဗြိတိန်နဲ့ဩစတြေးလျနိုင်ငံတွေကလည်းတားမြစ်ဆေးတုံးဆွဲမှုတက်ပြည့်ရေးနိုင်ငံတကာအဖွဲ့နဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကစိုက်ဘာတက်ခတ်မှုတွေရှိခဲ့တဲ့အကြောင်းပြောဆိုထားကြတာဖြစ်ပါတယ်
။အမေရိကန်ဒေါ်လာနဲ့လဲလှယ်မှုနှုန်းမှာအီရန်ငွေကြေးစည်းနှုန်းတိတိတသားပြန်လည်ဥမော်လာမှုကမနေ့ဗုဒ္ဓနေ့မှာရပ်တန့်သွားပါတယ်။အမေရိကန်ဒေါ်လာကိုတက်တာတဲ့စည်းနှုန်းနဲ့ဝယ်လို့မရဘူးလို့ပြည်သူတို့ရဲ့ပြောဆိုချက်တွေကိုအီရန်မီဒီယာကလည်းဖော်ပြပါတယ်။ပြီးခဲ့တဲ့သတင်းဘက်ကဒေါ်လာကိုအီရန်ရီယယ်ငွေချေး3,900အထိစံချိန်တင်နှိမ့်ချခဲ့ရကနေအင်္ဂါနေ့မှာတော့တရားမဝင်ရောင်းဝယ်မှုမှာဒေါ်လာကိုအီရန်ငွေချေး3,000အထိဈေးတက်လာတယ်လို့မီဒီယာတချို့ကဖော်ပြခဲ့ကြပြီးဒါဟာဆိုရင်တရက်တာအတွင်းအီရန်ငွေချေးစင်းနှုန်း90ရာခိုင်နှုန်းလောက်ဈေးတက်လာတာဖြစ်ပါတယ်။ဒါပေမဲ့လည်းအီရန်ရဲ့တရားမဝင်ငွေလဲနှုန်းတွေကိုစောင့်ကြည့်တဲ့ bombas.com website မှာတော့မနေ့ဗုဒ္ဓနေ့နောက်ပိုင်းမှာငွေလဲနှုန်းကဒေါ်လာကိုအီရန်ငွေချေး3,400အထိရောက်ရှိခဲ့တယ်လို့ဖော်ပြပါတယ်။အီရန်နိုင်ငံမှာအမေရိကန်ဒေါ်လာဈေးနှုန်းထိုးချသွားတဲ့ပြီးခဲ့တဲ့အင်္ဂါနေ့တုန်းကတော့အမေရိကန်ဒေါ်လာပြန်ရောင်းလိုတဲ့လူတွေကငွေလဲစင်တာမှာတတိတန်းတန်းစီနေကြတာကိုနိုင်ငံပိုင်ရုပ်သံကပြသခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့အီရန်ငွေကြေးတန်ဖိုးပြန်တက်လာရတာမှာအကြောင်းအရာအများကြီးပါတယ်လို့လည်းသတင်းတွေမှာဖော်ပြကြပါတယ်။အီရန်ငွေကြေးတန်ဖိုးထိန်းထားနိုင်မှုအတွက်ဘိုဘန်ဘက်ကဈေးကွက်အတွင်းပိုပြီးကြောင်းဝင်ဆောင်ရွက်ဖို့ပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့မှာအစိုးရကခွင့်ပေးခဲ့တာကလည်းဒီထဲမှာတစ်ချက်အပါအဝင်ဖြစ်ပါတယ်။အီရန်စီးပွားရေးအပေါ်ပြင်ပဖိအားတွေရောနှဲသွားနိုင်တယ်ဆိုတော့အများပြည်သူရဲ့ရှုမြင်ချက်တွေလည်းအကြောင်းအရာတွေလည်းပါဝင်နေဆိုပြီးတော့လည်းသတင်းတွေမှာထောက်ပြကြပါရစေ
။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အိန္ဒိယနိုင်ငံကိုတရားမဝင်ဝင်ရောက်လာသူတွေဖြစ်ရိုဟင်ဂျာမွတ်စလင်တချို့ကိုအိန္ဒိယနိုင်ငံကဒီနေ့ပဲမြန်မာနိုင်ငံဘက်လွှတ်ပြောင်းပေးလိုက်ပါတယ်။နေရပြန်ဖို့ခံရရင်အရေးယူခံရမှာစိုးရိမ်ရတဲ့အတွက်အိန္ဒိယနိုင်ငံမှာစစ်နေဝင်ပေးဖို့အကျိုးဆောင်ရှင်တွေကနောက်ဆုံးအချိန်မှာအယူခံတင်ခဲ့ပေမဲ့တရားရုံးကျုပ်ကပယ်ချခဲ့ပြီးတဲ့နောက်ရိုဟင်ဂျာ9ယောက်ကိုမနီပူရပြည်နယ်မွေးမြူနယ်စပ်ကနေမြန်မာအာဏာပိုင်နေထံလွှတ်ပြောင်းပေးလိုက်တာပါ။ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာစိုးရအနေနဲ့အခုနေရပြန်ဖို့ခံရတဲ့သူတွေကိုဘယ်လိုပုံစံနဲ့ပြန်လည်လက်ခံခဲ့ရလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။အိန္ဒိယတရားရုံးချုပ်ကတော့မြန်မာအနန်ပိုင်နေဘက်ကနိုင်ငံသားဖြစ်လက်ခံခဲ့တာကြောင့်နေရပြန်ဖို့ကိုဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။နေရပြန်ဖို့ခံရသူ9ယောက်အတွက်မြန်မာအနန်ပိုင်နေဘက်ကအထောက်အထားစာရွက်စာရင်းနဲ့တရတ်တန်းရှိတဲ့ပြည်ဝင်ဗီဇာထုတ်ပေးထားတဲ့အကြောင်းလဲအစိုးရရှင်းနေပက်ရှာမာတာကပြောဆိုခဲ့တာပါ။ရိုဟင်ဂျာတွေအတွက်ကျူးဆောင်ပေးခဲ့တဲ့ရှင်နေပက်ရှန်ဘူရှန်ကတော့ဒီလူတွေကိုဒုက္ခသည်တွေဖြစ်အိန္ဒိယဆွေကလက်ခံဆက်ဆံမှုနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR တာဝန်ရှိသူတရားဝင်နဲ့တွေ့ဆုံဝင်ပြုဖို့လဲတောင်းဆိုခဲ့ပါတယ်။တရားမဝင်လာသူတွေကိုစစ်စစ်ပြီးနေရပြန်ဖို့ပြီးခဲ့တဲ့နှစ်ထဲမှာပဲအမိန့်ထုတ်ထားတဲ့အိန္ဒိယနိုင်ငံကမြန်မာနိုင်ငံကဖိနှိပ်မှုတွေကြောင့်ဖျက်ပြေးလာရတယ်လို့ဆိုတဲ့ရိုဟင်ဂျာတွေကပြန်ဖို့စီစဉ်နေကြကြောင်းဝေဖန်မှုတွေနဲ့လည်းရင်ဆိုင်နေရတာပါ။
ကမ္ဘာဖွံ့ဖြိုးရေးမရေရာမတည်ကြမှုတွေတွန့်နေချိန်မှာအရှေ့အာရှနဲ့ပစိဖိတ်ဒေသရဲ့ဖွံ့ဖြိုးရေးကတော့အခြေအနေကောင်းနေစေဖြစ်တယ်လို့ကမ္ဘာဘဏ်ကဒီကနေ့ထုတ်တဲ့စီးပွားရေးဆိုင်ရာအစဉ်ခန်းစာကဖော်ပြပါတယ်။မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးမှာတော့2018-2019ခုနှစ်အတွဲမူလကခန့်မှန်းထားတဲ့ဖွံ့ဖြိုးမှုနှုန်းအောက်ရော့ကျသွားမယ်လို့လည်းအစဉ်ခန်းစာမှာဖော်ပြပါတယ်။ရေကြီးမှုကုန်စည်နှုန်းကြီးမြင့်မှုငွေကြေးဖောင်းပွားမှုတွေရဲ့ဖိအားတွေနဲ့မဖြေရှင်းနိုင်သေးတဲ့ရခိုင်ပြည်ပခဆရာတွေရဲ့တက်ရောက်မှုတွေကြောင့်မြမဖွံ့ဖြိုးရေးကမူလခန့်မှန်းထားချက်ထက်တ ဒီတဲ့ဓာတ်မ၅၀၀ခန့်လောက်ချပြီး2018နှစ်ထောက်19မှာဖွံ့ဖြိုးမှုနှုန်းက6.5%ကိုကျသွားမယ်လို့ကမ္ဘာပံကခန့်မှန်းပါတယ်။ဒါပေမဲ့ယင်းနှစ်မြောက်နှံမှုတွေလောက်တာကိန်းစာရှိစေမဲ့ဥပဒေတွေပြဋ္ဌာန်းနိုင်ပြီးလက်တွေ့ကျင့်သုံးနိုင်မယ်ဆိုတဲ့မျှော်မှန်းချက်အရ၂၀၂၀-၂၀၂၁အရမှာတော့ဖွံ့ဖြိုးမှုနှုန်းက6.5%လောက်ကိုတက်လာမယ်လို့လည်းခန့်မှန်းထားပါတယ်ရှင်။
မလေးရှားနိုင်ငံမှာယင်းနှစ်မြောက်နှံမှုဘန်လုံငန်းကြီးတစ်ခုဖြစ်တဲ့ဝမ်အမ်တီဗီကနေငွေချေအလွှဲသုံးစားမှုရှုပ်တော်ဝင်နဲ့ဆက်နေပြီးရင်ဆိုင်နေရတဲ့မှုတွေအတွက်အပြစ်မရှိကြောင်းဝန်ကြီးချုပ်ဟောင်းနိုင်ဂျီးရီးယားရဲ့စနစ်ဖြစ်သူကလျှောက်လဲလိုက်ပါတယ်။ဝန်ကြီးချုပ်ဟောင်းကတော့ရိုရှမာမန်ဆော်ကတော့ဒီနေ့ကွာလာလမ်ပူမြို့တရားရုံးကငွေမဲကွာချမှုအခွန်ရှောင်မှုတွေအတွက်အ ထားပါတယ်သူပေါ်ဆွဲဆိုထားတဲ့အမှုတစ်ခုချင်းစီအတွက်တရားရုံးကဖြစ်ရှိရောက်တည်ဆုံးဖြတ်ခဲ့မယ်ဆိုရင်တော့ထောင်နဲ့၅နှစ်ကနေ15နှစ်အထိကြာခံရနိုင်ပါတယ်
အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာအင်အားဖြင့်ငလျင်နဲ့ဆူနာမီလှိုင်းတဲ့ကြောင့်တည်ဆုံးသူအရေအတွက်က1424ဦးအထိတိုးလာတဲ့အကြောင်းဗေဒုက္ခစီမံခန့်ခွဲရေးဌာနကဒီကနေ့ပြောပါတယ်ဆူလာဝေစီပြည်နယ်အလဲပိုင်းကပါလူမျိုးနဲ့အနီးအနားခရိုင်တွေမှာပြီးခဲ့တဲ့တောက်ကြနေ့ကအင်အားဖြင့်ငလျင်နဲ့ဆူနာမီလှိုင်းတဲ့တင်ခဲ့ပါတယ်ရှင်နုံနေအပြည့်စည်တွေကြားမှာပိမ့်မိနေသူတွေရှိနေသေးတယ်လို့လဲဗေဒုက္ခစီမံခန့်ခွဲရေးဌာနတာဝန်ရှိသူကပြောဆိုသွားပါတယ်ရှင်
နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA နေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို Radio ဝါသာမကပဲ VOA ရဲ့ Internet စာမျက်နှာ burmese.voanews.com ကနေတိုက်ရိုက်နှာဆင်နေပါတယ်အခုတော့သတင်းပေးပို့ချက်တွေနဲ့စတင်နေပါတယ်မြန်မာနိုင်ငံတရားစာနာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနကကြီးမှုပြီးကာလတန်ဖိုးအမေရိကန်ဒေါ်လာ 1.3 တန်ဖိုးရှိတဲ့စင်စွဲအချောင်း300နီးပါးအပါအဝင်ဆင်ရက်အစိပ်ပိုင်းနဲ့တော်ရိုင်းတိရစ္ဆာန်အစိပ်ပိုင်းစုပေါင်းကီလိုဂရမ်850ကိုနေပြီးတော့မှဒီကနေ့မီးရှို့ဖျက်ဆီးလိုက်ပါလေဒီအကြောင်းနဲ့ပတ်သက်ပြီးဗီဒီယိုသတင်းနောက်ကိုစီသူသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံမှာစင်စွဲတွေနဲ့တော်ရိုင်းတိရစ္ဆာန်တွေရဲ့အစိပ်ပိုင်းတွေကိုဒီကနေ့နေပြီးတော့မှပထမဆုံးအကြိမ်မီးရှို့ဖျက်ဆီးလိုက်တာဖြစ်ပါတယ်ပြန်လဲရောင်းချမယ်ဆိုရင်ဈေးကွက်နဲ့ဝယ်လိုအားကိုအားပေးအားမြောက်လုပ်ရရောက်နိုင်တဲ့အတွက်ရောနိုင်ငံတကာသဘောတူညီချက်အရာရောအခုလိုမီးရှို့ဖျက်ဆီးလိုက်တာလို့တော်တော်ဦးစီးဌာနညွှန်ကြားမှုချုပ်ဒေါက်တာညင်းကြီးကျော်ကပြောပါတယ
်ကျွန်တော်တို့ဒီ site ဆိုခေါ်တဲ့ကျွန်တော်တို့အစည်းအဝေး convention မှာမြန်မာနိုင်ငံအဖွဲ့ဝင်နိုင်ငံဖြစ်ပါတယ်ဒီ convention မှာကျွန်တော်တို့လိုက်နာမယ်ကျင့်ဝတ်တွေရှိပါတယ်အဲ့ဒါကတော့ဒီတရားမဝင်ဆက်ဖြတ်ထားတဲ့တိရစ္ဆာန်တွေရဲ့အစိပ်ပိုင်းတွေဆိုလို့ရှိရင်ကျွန်တော်တို့ကဖျက်ဆီးပြရပါတယ်မဟုတ်လို့ရှိရင်ဒီပစ္စည်းတွေကိုကျွန်တော်တို့ကနေရာမှာတိမ့်မယ်ဒါမှမဟုတ်လည်းပြန်လည်ရောင်းချမယ်ဆိုရင်ဒါတွေကကျွန်တော်တို့ဈေးွက်ဖြစ်လာနိုင်ပါတယ်ဈေးွက်ဖြစ်လာနိုင်တယ်ဝယ်လိုအားတွေဖြစ်လာနိုင်တယ်ဒီအခါမှာထပ်မံပြီးတော့ဒီပစ္စည်းတွေရဲ့ဝယ်လိုအားတွေရှိတဲ့အတွက်ထပ်မံတက်ဖြတ်ခြင်းခံရနိုင်ပါတယ်ဒါကြောင့်မို့ကျွန်တော်တို့ကဖန်ပြရမိတဲ့စင်စွဲတွေအပါဝင်ကောင်းကောင်းတွေရဲ့အစိပ်ပိုင်းတွေကိုရွှေ့ဖြတ်ပြရတာဖြစ်ပါတယ်ဒါပေမဲ့လို့ကျွန်တော်တို့ကျွန်တော်တို့မှာအိမ်မွေးခြင်းတွေရှိပါတယ်။နောက်ကျွန်တော်တို့ဒီသဘာဝအဖြစ်ဒါတော်ရင်မှာဒီဟောရဲ့အကောင့်တွေရဲ့အစိပ်ပိုင်းတွေရှိပါတယ်။ဆင်းရဲလို့ဒါကျွန်တော်တို့အစိပ်ပိုင်းတွေရှိပါတယ်။ဒါတွေကိုတော့ကျွန်တော်ထင်နေရပါတယ်။ကျွန်တော်တို့ကြားတိုက်တွေနောက်ကျွန်တော်တို့ရဲ့အခီးမှအသုံးဆောင်ပစ္စည်းနေရာတွေမှာကျွန်တော်တို့ကဒါရောင်းဝယ်ဖောက်ကားမှုမဟုတ်ဘဲနဲ့ကျွန်တော်ထင်တင်းထားတာရှိပါတယ
်။ကမ္ဘာတစ်ဝှမ်းမှာတရားမဝင်ဆင်းရဲရောင်းဝယ်နေတဲ့ပမာဏဟာနှစ်စဉ်အမေရိကန်ဒေါ်လာဘီလီယံ40လောက်ရှိတဲ့အကြောင်းနဲ့လက်နက်ကုန်ကူးမှုလူကုန်ကူးမှုမွေးစွာကုန်ကူးမှုတွေပြီးရင်အကြီးမားဆုံးဖြစ်တဲ့အကြောင်းတရားစာတမ်းနဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်ဝင်းကလည်းအခမ်းအနားမှာပြောဆိုသွားပါတယ်။မီးရှို့ဖျက်ဆီးလိုက်တဲ့အထဲမှာဆင်ဆွယ်နဲ့ဆင်ရိုးတွေအပြင်တင်းခွေချက်ကြီးကွန်ဆက်ကျိုးတရေကျိုးလက်ခုံမျိုးစုံနဲ့ဘုံဝင်သေးကြီးစတဲ့တော်ရန်တိရစ္ဆာန်တွေရဲ့ခန္ဓာကိုယ်စိတ်အပိုင်းတွေလည်းပါဝင်ပါတယ်။အော်တိုဘောလာနေ့ရက်နေ့ကပဲဆင်များကာကွယ်စောင့်ရှောက်ရေးအဖွဲ့တစ်ခုရဲ့ဆင်ခန်းစာအရအာဖရိကတိုက်ကဆင်ဆွယ်တွေကိုမြန်မာနိုင်ငံကတဆင့်တရုတ်နိုင်ငံကိုတင်သွင်းနေတဲ့အကြောင်းအစင်ကန်စာထုတ်ပြန်ခဲ့ပါတယ်။ကမ္ဘာမှာဆင်ဆွဲအများဆုံးဝယ်ယူတင်သွင်းနေတဲ့နိုင်ငံလည်းဖြစ်ဆင်ဆွဲနဲ့ပြုလုပ်တဲ့ပစ္စည်းတွေကိုအများဆုံးအသုံးပြုနေတဲ့နိုင်ငံလည်းဖြစ်တဲ့တရုတ်နိုင်ငံအစိုးရကဆင်ဆွဲတွေရောင်းဝယ်ဖောက်ကားတာကိုတရားဝင်ပိတ်ပင်တမ်းမြစ်ထားပါတယ်။ဒါပေမဲ့လည်းတရုတ်မြန်မာနယ်စပ်မိုင်းလားဒေသမှာလွန်ခဲ့တဲ့3နှစ်အတွင်းတရားမဝင်ဆင်ဆွဲအပအဝင်ဆင်ဆွဲနဲ့ပြုလုပ်ထားတဲ့ပစ္စည်းတွေရောင်းချမှုဟာ60ရာခိုင်နှုန်းအထိတိုးမြင့်လာခဲ့တဲ့အကြောင်းဆင်များကာကွယ်စောင့်ရှောက်ရေးအဖွဲ့ကသူတွေတူက VOA ကိုပြောဆိုထားပါတယ်ခင်ဗျာ။
ကိုစီသူသတင်းပေးပို့ခဲ့တာပါခင်ဗျာအခုတခါတော့ဝါဒေတာဘက်ကသတင်းတစ်ပုဒ်ကိုလည်းပြောပြခြင်းပါလေရှမ်းပြည်နယ်အထူးဒေတာနှစ်မှာ YouTube SA ခေါ် ဝါတပွဲကထိန်းသိမ်းထားတဲ့ဝါလူမျိုးခရိယန်ဓမ္မဆရာတရားလောက်ကိုဒီကဒီရပိုင်းအတွင်းပြန်လှုပ်ပေးခဲ့ကြောင်းနဲ့လာဟုဓမ္မဆရာ90ကျော်ကိုတော့မလှုပ်ပေးသေးကြောင်းလာဟုနှင့်ကျင်းခရိယန်အဖွဲ့ချုပ်တာဝန်ရှိသူတွေကပြောပါတယ်ဒီလိုပြန်လှုပ်ပေးရမှာဘာသာရေးဆိုင်ရာကန့်သတ်ချက်တွေပါဝင်တဲ့ခံဝန်ချက်ကိုလက်မှတ်ရေးထိုးရတယ်လို့လည်းဆိုပါတယ်ဖီအိုအေသင်းတော့ကိုမိုးစောကတင်
ံဖျားကြောင့်60ကျော်လောက်ပိတ်သိမ်းခဲ့တယ်လို့သာသနာဝန်ထမ်းဓမ္မဆရာအတော်များများကလည်းဖန်ဆီးခဲ့တာဖြစ်ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့ဖန်ဆီးထိမ့်သိမ်းခံရတဲ့ဝါလူမျိုးဓမ္မဆရာ100လောက်ပြန်လွတ်လာကြောင်းကျိုင်းတုံခြေဆိုင်လာဟုနှစ်ချင်းခရိယံအဖွဲ့ချုပ်ကတာဝန်ရှိသူတဦးကပြောပါတယ
်။ဝါဓမ္မဆရာတွေပြန်လွတ်လာတယ်လို့ကြားတယ်။ဆရာကျော်ကျော်လေးလွတ်လာတယ်လို့ကြားတယ်။အဲဆရာတစ်ဆယ်ကြီးတို့ထားတာတော့မသိဘူး။တရားတစ်ဆယ်အမားစုကလို့လာပြီးစမရပဲကြံနေလို့ပြောတယ်အခုလို့လာတာကတော်တော်ကိုကျင်းတယ်တော့လာလို့လေလာလို့မလို့လာသေးဘူ
းလာဟုနှစ်ချင်းခရိယံအဖွဲ့ချုပ်ကနေမြမနှစ်ချင်းခရိယံအဖွဲ့ချုပ်ကိုပေးပို့တဲ့စာမှာလာဟုဓမ္မအမှုတော်ဆောင်92ဦးဖမ်းဆီးခံထားရကြောင်းဖော်ပြထားပါတယ်တာတနာရေးဆိုင်ရာခဝင်ကတိကိုလက်မှတ်ရေးထိုးသူတွေကသာပြန်လွတ်ပေးခဲ့တာဖြစ်ကြောင်းအခုလို့ဆက်ပြောပါတယ
်တော်တော်ဒီပြန်ရောက်ရေးပြတော့မပြောင်းမရှိခိုးတော့ဘူးဟုတ်ကိုအိမ်မှာပဲရှိဖို့မယ်ဆိုပြီးတော့နောက်သာသနာလုပ်ကားလေးကရဲ့အဖွဲ့ကောင်းတော်တွေရဲ့ကြိုတက်ချင်အောင်မှာပဲနေလေဆိုပြီးတော့သူတို့စာဝတ်ချက်သုံးခဲ့ရတယ်လို့ပြောတယ်အဲ့ဒီလိုလက်မမထိုးတဲ့ကျားတော့ခုနကကတော့မလုပ်တာဖြစ်ဘူးလို့သားတယ
်အထူးဒေတာနှစ်နဲ့ရှမ်းပြည်နယ်အရှေ့ပိုင်းမှာတာဝန်ထမ်းဆောင်ခဲ့တဲ့ဓမ္မဆရာတဦးကတော့
ကြ아야တော့ဆိုသူတို့၄၅ယောက်တော့ရှိတယ်အဲ့လိုလက်မခံဝင်ချုပ်လက်မတွေရေးထိုးထားပြီးတော့မှထွက်လာရတယ်ပြောတယ်တရားမဟောတော့ဘူးဘာသာမဝင်တော့ဘူးအစနေဖြစ်ပေါ့ခရီးဘာသာမလုပ်တော့ဘူးဆိုတဲ့အဖြစ်ပေါ့လုပ်မယ်ဆိုရင်ထောင်တန်ဘလောက်ထောင်တန်ရဲ့ထောင်တန်ငွေရဲ့ရုပ်ငွေသိမ်းနဲ့ချီပြီးပေါ့ရော်ရထည့်ရမယ်ဘာညာပြောတော့ဘူးအဲ့လိုမျိုးခံဝင်ချုပ်ပေါ့အဲ့ဒီအဖြစ်တော့ကြ아야တယ်ဟုတ်ကဲ့
ဝါကြီးသွေးစင်းညညရေးတက်မတော် UWSA ရဲ့လာရှိုးဆက်ဆံရေးယုံဒုတာဝန်ခံဦးညီရန်ကတော့ဓမ္မဆရာတွေကိုပြန်လွတ်ပေးတာ၃လရက်ရှိပြီဖြစ်ကြောင်းအတော်များများပြန်လွတ်ပေးနေပြီးအရေးအတွက်အတိအကျမသိရကြောင်းနဲ့ခံဝင်ချက်လက်မှတ်ရေးထိုးခိုင်းပေမဲ့ဘာသာမကိုးကွယ်ရဆိုတာမပါဝင်ကြောင်း Facebook Messenger ကတဆင့်ပြန်လည်ဖြေကြားပါတယ်မြန်မာနိုင်ငံသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကိုဆက်သွယ်မေးမြန်းရမှာတော့သတင်းပြန်ကြားရေးဌာနကသာသနာရေးရဲ့ညွှန်ကြားရေးမှူးဦးအောင်ဆန်းဝင်းကခရီးရန်သာသနာပြုတွေဖမ်းဆီးခံရတာနဲ့ပတ်သက်လို့အခုလိုပြောဆိုပါတယ
်ကျွန်တော်တို့စီကိုတင်ပြလာတာမရှိသေးဘူးခင်ဗျာနော်မရှိသေးဘူးလည်းကျွန်တော်သုံးသပ်ချက်မပြောလိုပါဘူးခင်ဗျာနော်
ရှမ်းပြည်နယ်အထူးဒေသနှစ်မှာ UWSA ဝတ်တပ်ဖွဲ့ဗဟိုရဲ့ခွင့်ပြုချက်မရဘဲစောက်လုပ်တဲ့ဘာသာရေးအဆောက်အုံတွေကိုဖျက်သိမ်းနေတာဖြစ်ကြောင်းနဲ့ဝတ်ပြည်နယ်ပြတ်ထန်းဥပဒေကိုကျော်လွန်တဲ့အစွန်းရောက်တဲ့မြေသိဘာသာကိုမှလက်မခံကြောင်းဝတ်တပ်ဖွဲ့ဘက်ကတော့သတင်းထုတ်ပြန်ထားပါတယ
်။ဦးမိုးစောဖြစ်ပါတယ်ခင်ဗျာ။အခုတော့အရက်မှောင်ခိုဈေးကွက်ထိန်းချုပ်ရေးကိစ္စကိုတင်ပြခြင်းပါတယ်။တရားမဝင်တင်သွင်းနေတဲ့နိုင်ငံသားအရက်မျိုးစုံမြန်မာနိုင်ငံနဲ့ရောင်းချနေတာကိုပို့ပြီးထိန်းချုပ်သွားမယ်လို့ရန်ကုန်တန်းအစိုးရတာဝန်ရှိသူတွေကပြောကြပါတယ်။အခုလိုပိတ်ပင်မှုကြောင့်ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေမှာထိခိုက်နေတယ်လို့ပြည်တွင်းကအရေးအသွေးမမှီတဲ့အရက်တွေကိုပဲတောက်သုံးရင်အန္တရာယ်ပိုများလာမယ်ဆိုတဲ့ဝေဖန်မှုတွေလည်းစိုးရိမ်နေကြပါတယ်။ဒီအကြောင်း VOA မြန်မာရင်းသတင်းတော့ကုဇော်ထက်ကတင်ပြပါပါ။
ပြပကတင်သွင်းလာတဲ့ရက်ဒီစိုင်းနေမှာရောင်းချခွင့်ကိုစီးပွားရေးနဲ့ကုတန်ရောင်းဝယ်ဝင်ကြီးဌာနကအရင်ကတည်းကပိတ်ပင်ထားတာဖြစ်ပြီးဒီအမိန့်ကိုတင်းကျပ်ဖို့ရန်ကုန်တိုင်းအစိုးရကရောင်းချသူတွေကိုသတိပေးညွှန်ကြားချက်တွေလုပ်ခဲ့ရပါအစိုးရအနေနဲ့အခုရောင်းချတဲ့သူတွေကိုထပ်မံသတိပေးလိုက်တာဟာအခြေခံအချက်၃ချက်ပေါ်မူတည်ပြီးဆုံးဖြတ်တာဖြစ်တယ်လို့စားသုံးသူရေးရာဦးစီးဌာနညွှန်ကြားရေးမှူးဦးမြင့်ချိုကပြောပါတယ
်ကျွန်တော်တို့အဓိကအကြောင်း၃ရက်ရှိပါတယ်နော်နိုင်ငံတော်ကတင်သွင်းခွင့်ပြုမထားတဲ့ရက်ဒီဈေးကွက်မှာပြန့်နေခြင်းအဖြစ်အဓိကထိခိုက်တာစားသုံးသူပေါ့နော်စားသုံးသူအနေနဲ့နိုင်ငံတော်ကတရားဝင်ပြင်သွင်းမထားတဲ့အပေါ်မှာကုန်ပစ္စည်းအဆင့်အမှန်ဆိုတာကိုကျွန်တော်တို့နိုင်ငံတော်ကလည်းသူတင်သွင်းမပြုတဲ့အတွက်သူမဆင့်နိုင်ဘူးအဲ့တော့ကြံတဲ့အစားအသောက်တွေသွင်းရင် FBO ကဟိုအသေးစိတ်ဖြစ်တယ်စစ်ပြီးမှဈေးကွက်ကိုဖျက်ဆီးခွင့်ပြုတယ်နော်အရက်ကြတော့တင်သွင်းမလိုင်စင်မပါဘဲသွင်းနေတဲ့အတွက်သူတို့လည်းကြော်သွားတယ်နော်အဲ့တော့အဓိကထိခိုက်တာကတော့တောက်တဲ့လူတွေအတွက်တမကြီးအမကန်ချက်မရှိဘူးနောက်ဒုတိယအချက်ကတော့နိုင်ငံအခွန်အာဏာမရဘူးတတိယအချက်ကတော့ပြည်တွင်းလုပ်ငန်းရှင်တွေပြည်တွင်းမှာထုတ်လုပ်တဲ့ဒ
ที่ยังไม่การทุลุ่งเดินลุ่มเดียวกว่ากูตัวไอ้ที่ตัวนี้เอาไว้ในเวลุ่นนี้เดี๋ยวจะเจอกันจริงๆไงมุ่งมั่นอยู่บ่เนาะที่ตรงเยี่ยยาจันโอ้ลูกดาวเลยปีนี้มาทุลุ่งเดียวจะดีฮะยี่ตัวมันมียาโม่ดารีโก้มีโก้ต้องใช้จ่ายเงินอันนี้ปุ่งจี้เลยเว็บมือเลยสินี่บาร์เลยอะคุณนั่งเงี้ยยาจันโอ้ลูกดาวเลยปีนี้มาทุลุ่งเดียวจะดีฮะยี่ตัวมันมียาโม่ดารีโก้มีโก้ต้องใช้จ่ายเงินอันนี้ปุ่งจี้เลยเว็บมือเลยสินี่บา ဒီလိုအခြေအနေနဲ့ချိန်ကမှာပိတ်တာဥပါဥခံကပြောပါရယ်။
ဟိုဒီလိုအချိန်မှာဒီလိုအချိန်နဲ့ချိန်ကမှာပိတ်တာတော့ပိတ်တဲ့နဲ့ဒါဒီကပြင်သွင်းနေရတဲ့အဲ့လိုနဲ့ဆိုတော့မပြင်သွင်းနဲ့ပြုတ်တာဘာမှမဖြစ်ဘူး။ဟိုဒေါ်လာကြီးနဲ့ပြက်နေတယ်ပုံပုံနဲ့ပြင်အောင်မင်းများဖြစ်နေတဲ့အချိန်မှာဘယ်လိုအပ်တဲ့ပြင်ကုန်တွေကိုရှာလို့ပိတ်ပိတ်နဲ့တော့ဒီကအရက်တွေမပိတ်လဲရှာလို့နိုင်ငံတော့ပုံမှန်ဒီအရက်တူတွေကလည်းတရားမဝင်အရက်တွေပ
ြန်ထားသေးရပါ။တောင်ရှိသူတွေကခေါ်ယူ3ပေးပြီးနောက်ပိုင်းဆိုင်ရှင်တွေကသူတို့ရဲ့နိုင်ငံခြားအရေးတွေကိုဖိရှားခဲ့ပေမဲ့မောင်ကိုရောင်းဝယ်မှုတွေကတော့ရှိလာနေတယ်လို့စားတောက်ကုံလုပ်ငန်းရှင်တချို့ကပြောပါရယ်ခင်ဗျာ
။သောတာရှင်များရှင်မြန်မာနိုင်ငံမှာနိုင်ငံခြားအရေးရောင်းချမှုတွေကိုမကြသေးခင်ကစလို့ထိန်းချုပ်လိုက်တဲ့အတွက်ဝေဖန်တာတွေထွက်ပေါ်နေပါရယ်။စနစ်တကျတင်သွင်းဖြန့်ချီဖို့ရည်ရွယ်ပြီးအရင်ကတည်းကရှိနေတဲ့အမိန့်ကိုလက်တွေ့ကျင့်သုံးလိုက်တာလို့တာဝန်ရှိသူတွေကပြောကြပေမဲ့လို့လည်းစီဝါရေး၊ကျန်းမာရေးအရာရိုက်ခတ်မှုတွေရှိလာမှာကိုလည်းစိုးရိမ်နေကြပါရယ်။နိုင်ငံခြားအရေးတွေကန့်တတ်တာဟာကောင်းတဲ့အစီအစဉ်တစ်ခုလို့ဆိုနိုင်ပါသလား။နောက်ဆက်တွဲအစိုးအကောင်အကျိုးဆက်တွေဘာတွေရှိလာနိုင်တယ်လဲဆိုတာတွေကိုတော့VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမိမြန်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ဗမာစနေည VOA ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုဟာမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆွေးနွေးဖို့ဒီသတင်းမှတ်ကိုမှမြောက်ကိုရီးယားနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ဒုတိယအကြိမ်အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကျင်းပနိုင်ရေးစီစဉ်ဖို့အတွက်ဝန်ကြီးပွန်ပီယိုမြောက်ကိုရီးယားနိုင်ငံကိုဒီနှစ်အတွင်းတွားရောက်ခဲ့တာဒါပါနဲ့ဆို၄ကြိမ်မြောက်ရှိပါပြီ။ဝန်ကြီးပွန်ပီယိုအနေနဲ့သမ္မတထရန့်နဲ့ခင်ဂျွန်အွန်းတို့ရဲ့ဒုတိယအကြိမ်တွေ့ဆုံပွဲအနှစ်သာရရရှိအောင်ကြိုတင်စီစဉ်ရမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။ VOA သတင်းတော့ Night Chin ရဲ့သတင်းလွှာကိုတော့ Talking Sewing ကပြောပြမှာပါ
။ကောင်းပါပြီ။သမ္မတထရန့်ကခင်ဂျွန်အွန်းဟာကိုယ့်ကိုယ်ကိုတေချောင်းကျန်နေတဲ့ဒုံးမြန်လွတ်တဲ့လူလို့မနစ်ကကုလသမဂ္ဂထွေထွေညီလာခံမင်းကွန်းမှာတိုက်ခိုက်ပြောဆိုခဲ့ပြီးတနေ့ကြာဒီနှစ်မှာတော့ကင်ဂျုံအွန်းဟာသူရတက်တည်ရှိသူရဲ့လို့ထရမ့်ကသူ့ရဲ့ကုလသမဂ္ဂထွေထွေညီလာခံမင်းကွန်းမှာချီးကျူးလိုက်တယ်လို့အနောက်ဗီဂျီးနီးယားပြည်နယ်ရီပါဘလီကန်ပါတီမဲဆယ်စည်းရုံးရေးမှာလေသူနဲ့ကင်ဂျုံအွန်းအကြားပလဲနံပါတ်တင်တာကိုမိမောင်းထုတ်ပြလိုက်ပါတယ
် When I did it and I was really being tough and so was he and we would go back and forthAnd then we fell in love.
ကျွန်တော်သူနဲ့တွေ့ဖို့လှုပ်ခဲ့တော့ကအတော်လေးခက်ခဲခဲ့ပါတယ်။သူလည်းကျွန်တော်လိုပါပဲ။အပြန်အလှန်မကြာခဏပြောခဲ့ဆိုခဲ့ရတာပါ။နောက်ကြတော့ကျွန်တော်တို့ချစ်ခင်မှုရခဲ့ပါတယ်။တကယ်ပြောတာပါ။သူကကျွန်တော်စီကိုတိတ်တိမ်မွေးတဲ့စာတွေရေးခဲ့ပါတယ်။သူ့စာတွေကတကယ်အနှစ်သာရရှိပါတယ်။ကျွန်တော်တို့ချစ်ခင်ရင်းနှီးသွားကြပါပြီ
။မကြာခင်မြောက်ကိုရီးယားကိုခီးထွက်မဲ့ဝင်ကြီးပွန်ပီယိုကကင်ဂျုံအွန်နဲ့တွေ့ဆုံဆွေးနွေးရမှာအလုတ်ဖြစ်နိုင်တယ်လို့မျှော်လင့်နေအကြောင်းအလေးအနက်ပြောဆိုလိုက်ပါတယ်။
I'm optimistic that we'll come away from that with better understandings, deeper progress. The economic sanctions continue to remain in place. The core proposition, the thing which will.
Nuclear lethal testing account for 9,000 let to be paid out to the
The question is, what is Kim willing to give up? Is he willing to make big concessions on denuclearization?
ကာဇီယာနီစ်ကတုံးတက်လိုက်ပါတယ်ရှင်။တော့ကင်ဆိုဝင်ပြောပြခဲ့တာဖြစ်ပါတယ်။အခုရေဒီယိုအစီအစဉ်ပြပြချင်းမှာပဲညခုနှစ်နိုင်ကနေခုနှစ်နိုင်ခွဲထိထုတ်လွှင့်မဲ့ဗီအိုအေမြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအေရှာဆက်7ဂျိုဒူဆလောင်းကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံတရားသူရေးတူးနေရာမှာအစားထုတ်ဖို့ဆွေးပြခံထားတဲ့ဘရက်ကဗန်နိုကိုခန့်အပ်တဲ့မတင်ထက်လွတ်တော်မှာအစောဆုံးစနေနေ့လောက်မဲခွဲဆုံးဖြတ်ဖွဲ့ရှိနေပါတယ်။ဒါပေမဲ့တရားသူရေးကဗန်နိုဆက်ကျော်သက်အရွယ်မှာလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခဲ့ကြောင်းဆွဆွဲခြင်းနဲ့ပထမနှစ်ကောလိပ်ကျောင်းသားဘဝမှာနောက်ထပ်အမျိုးသမီးတစ်ဦးကိုမဖွဲ့မရလုံးမှုဆွဆွဲခဲ့ ကန်ပြည်အောင်စုမှာနေထိုင်လှုပ်လှုပ်ခွင့်ပေးထားတဲ့ယာယီကာဝယ်ပေးရေးစီစဉ်မှုဒေါ်နယ်ထရန့်ဆိုရကအဆုံးသတ်မှာကိုပြည်နယ်တရားစီရင်သူကတားမြစ်လိုက်ပါတယ်။ဌာနေပြင်းဘေကင်းလုံခြုံမှုမရှိတဲ့နိုင်ငံတွေဒါမှမဟုတ်တဘောပေးတဲ့နဲ့ရင်ဆိုင်နေရချင်းမပြန်နိုင်သေးတဲ့သူတွေအတွက်အမေရိကန်ဆိုရကယာယီကာဝယ်ပေးထားတဲ့အစီအစဉ်ကိုပြပြမယ်ဆိုရင်တော့အမေရိကန်ပြည်အောင်စုမှာနေထိုင်ယာယီအစီအစဉ်နဲ့နေထိုင်နေတဲ့သူတွေဌာနေပြန်ဖို့ခံကြရမှာပါ။နျူကလ িয়ার နဲ့ကန့်သက်တာစီရေးဖွဲ့ OPCV ပါဝင်ရုရှားကဆာဂါအင်တာနက်ကနေတက်ခတ်ဖို့ကြိုးပမ်းမှုတွေရှိတဲ့ကြောင်းနယ်သာလန်ကဆွဆွဲလိုက်ပါတယ်။ဧပြီလထဲမှာတော့ OPCV ရုံးချုပ်နဲ့ကဲ့ရဲ့အစအုပ်တစ်ခုမှာထောက်လိုင်းကိရိယာတွေနဲ့တူရုရှားစစ်ထောက်လိုင်းလေးယောက်ကိုဖမ်းမိပြီးနိုင်ငံကနေနှိမ့်ထုတ်ခဲ့ကြောင်းလည်းပြောဆိုခဲ့တာပါ။အိန္ဒိယနိုင်ငံကိုတရားမဝင်ဝင်ရောက်လာသူတွေအဖြစ်ရွန်ချာမူဆင်တို့ကိုအိန္ဒိယနိုင်ငံကဒီနေ့ပဲမြန်မာနိုင်ငံဘက်လွှတ်ပြောင်းပေးလိုက်ပါတယ်။လုံးချဆိုတဲ့အမည်ကိုတရားဝင်အတိမပြုလက်ခံထားတဲ့မြန်မာဆွေကအခုပြန်ဖို့ခံရသူတွေကိုဘယ်လိုပုံစံနဲ့လက်ခံတယ်လဲဆိုတော့ရှင်းရှင်းလင်းလင်းမရှိပါဘူး
။ကျေးဇူးပါခင်ဗျာ။သတင်းချင်းရုပ်ကိုကိုအောင်လင်းပြောပြခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ 9:00 အထိ line meter 7.25 ရောင်းနဲ့ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာညာ9နိုင်မှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညင်ဝင်းအောင်ပ
ါ This program has come to you from the Voice of America, Washington. Thank you.